တော်တာရှင်များခင်ဗျာရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့မှပါဝင်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ဖိတ်ခေါ်တာဝန်ပေးခံခဲ့ရသူနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းအစိုးရအဖွဲ့ဝင်ဝန်ကြီးဟောင်း Bill Richardson ကို Skype ရုပ်မြင်သံကြားဗီဒီယိုကနေတဆင့်တွေ့ဆုံမေးမြန်းခွင့်တောင်းခဲ့ပါတယ်သူ့ရဲ့အလုပ်တာဝန်တွေများပြားနေလို့ပါဆိုပြီးမနေ့မနေ့ကမှမေးခွန်းရခဲ့ပါတယ်ပထမဦးဆုံးသူ့ကိုဘာဖြစ်လို့သတင်းတွေထဲမှာကွဲလွဲချက်တွေပေါ်နေတာလဲပထမသူကပြောတော့မြန်မာပြည်ကိုရောက်သွားပြည့်တဲ့နောက်သူ့ရဲ့အယူဆတွေနဲ့မကိုက်လို့သူ့သဘောနဲ့သူနှုတ်ထွက်တယ်လို့ပြောခဲ့ပါတယ်။နောက်တစ်နေ့မှာနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုဥစော်ထေးကသူ့ကိုတာဝန်ကနေသက်ဆိုင်ရာကရက်စဲလိုက်တာလို့ဖော်ပြပါတယ်။အဲ့ဒီကွဲလွဲချက်နဲ့ပတ်သက်ပြီးမြေတော့သူက
Yes I quit and that's a poor excuse they were begging me to stay.I've been on the board for 2 months.
ကျွန်တော်ကထွက်တာပါ။ဒီဖွဲ့ကကျွန်တော်ကိုမထွက်ဖို့တောင်းပန်ကြပါတယ်။ဒီဖွဲ့မှာပါခဲ့တာ2လလောက်ရှိပါပြီ။ဒေါ်ဆန်းစုကြည်ကတာဝန်ပေးလို့ပါဝင်ခဲ့တာပါ။မြမအရေးအတွက်ကျွန်တော်အခြေအများကြီးပေးလုပ်ခဲ့ပါတယ်။အခုကိစ္စမှာကျွန်တော်ကထွက်တာပါ။ကျွန်တော်ကိုမထွက်ခင်ညကဆိုအမျိုးသားလုံခြုံရေးအရာရှိကမထွက်ပါနဲ့လို့တောင်အတန်တန်ပြောပါတယ်
။ Mr. Richardson အနေနဲ့လုတ်ပိုင်ခွင့်ဘောင်ကိုကြောပြီးအကြံပေးရမှတဲ့ပိုမိုစ조사လာတယ်လို့ဥစော်ထေးကပြောတာကရောဘယ်လိုပါလဲလို့မေးတော့
That's false. The mandate of the commission is to implement the
ကျွန်တော်တို့ကိုတာဝန်ပေးထားတဲ့အထက်မှာကိုဖီအန်နန်အကြံပေးကော်မရှင်ရဲ့တင်ပြချက်တွေကသတင်းလွတ်လပ်ခွင့်ပေးဖို့ဆိုတဲ့ကိစ္စကိုအကောင့်တဲ့ဖော်ရေးလဲပါပါတယ်။အဲ့ဒီရခိုင်ဒေသမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသတင်းသမားတွေလေ့လာဖော်ထုတ်နိုင်ခွင့်ရှိဖို့ပါ။အဖမ်းခံရတဲ့သတင်းတောက်တွေကအဖမ်းခံရတဲ့သတင်းတောက်တွေကလူတွေတက်မြုပ်နှံထားတဲ့ကိစ္စကိုတိသွားတဲ့သူတွေပါ။ကျွန်တော်အမြင်ကတော့အစိုးရအနေနဲ့သူတို့ကိုကောင်းကောင်းမွန်မွန်ထားရှိပြီးပြန်လှုပ်ပေးနိုင်အောင်လှုပ်ပေးတဲ့တယ်လို့ထင်ပါတယ်။အခုလိုဖန်ထားတာနိုင်ငံတကာအမြင်မှာတိတ်ကိုစိုးပါတယ်။သတင်းလွတ်လပ်ခွင့်ဆိုတာဒီမိုကရေစီရေးမှာအဓိကအုတ်မြစ်ဖြစ်ပါတယ်။ဒါကိုကျွန်တော်ထောက်ပြတော့ဒေါ်ဆန်းစုကြည်ကအကြီးအကျယ်စိတ်ဆိုးသွားပါတယ်။ကျွန်တော်တို့နှစ်ယောက်ကြားမှာခင်မင်မှုရှိခဲ့တာနှစ်30ကြာခဲ့ပါပြီ
။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အဲ့ဒီဖြစ်ရပ်တွေကိုကုလသမဂ္ဂအဖွဲ့ကြီးကနေပြီးတော့လူမျိုးတုံးရှင်းလင်းတပ်ဖြတ်မှုလို့ဆုံးဖြတ်သတ်မှတ်ခဲ့ပါတယ်။ဒီတော့ဒါနဲ့ပတ်သက်လို့ရောဘယ်လိုများအမြင်ရှိပါလဲခင်ဗ
ျ Well it's certainly very bad treatment. ဒါကလူသားတွေပေါ်တော်တော်စူးစူးဝါးလုခဲ့တဲ့ကိစ္စပါဗျာ
။လူခွင့်ရေးချိုးဖောက်မှုတွေရက်စက်မှုတွေအာမမရင်းကျင်တာတွေလူတွေကိုတဆူတဝေးမြုပ်နှံတာတွေဒါတွေအကုန်လုံးဟာမြမတက်မတော်မှာတာဝန်အရှိဆုံးလို့ထင်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဩဇာအာဏာတီးခြားစီဖြစ်နေပေမဲ့ပြောဆိုထောက်ပြဖို့တာဝန်ပြက်ခဲ့ပါတယ်။ဒီလိုမလုပ်သင့်ဘူးဆိုတာမျိုးကတော့မှားတယ်ပြောရမှာပါ။ကျွန်တော်ဒီစကလုံးတွေမသုံးပေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နီလန်းရှာဖို့ဒုက္ခဆွေတွေကိုလုံလုံခြုံခြုံပြန်ပို့နိုင်ဖို့နိုင်ငံသားရဖို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဝင်ပြီးကူညီခွင့်ရဖို့ပြောတာတွေကိုတော့ထောက်ခံပါတယ်ဗျာကျွန်တော်ဒီစကလုံးတွေမသုံးပေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နီလန်းရှာဖို့ဒုက္ခဆွေတွေကိုလုံလုံခြုံခြုံပြန်ပို့နိုင်ဖို့နိုင်ငံသားရဖို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဝင်ပြီးကူညီခွင့်ရဖို့ပြောတာတွေကိုတော့ထောက်ခံပါတယ်ဗျာ
အခုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတို့ကနေပြီးဒုက္ခသည်တွေရခိုင်ပြည်မြောက်ပိုင်းကိုပြန်နိုင်ဖို့အတွက်လုံးပန်းစူးစမ်းနေကြတဲ့အစီအစဉ်ရှိနေပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုများသဘောထားရှိပါလဲခင်ဗျပြောတဲ့ဆိုတဲ့တွေသတင်းတွေအမျိုးမျိုးကြားနေရတော့ကချောချောမောမောအောင်မြင်ရှိမယ်လို့ကျွန်တော်လားခင်ဗျ
Well it's not working well and the Bangladesh government has postponed the repatriation they did it 2 days ago that makes sense to me there's no safety guaranteed for the refugees
ဟင်းမလို့ဖြစ်သေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေပြန်ပို့ရေးကိုဆိုင်ငံ့ထားခဲ့ပါတယ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကနေမြန်မာဘက်ကိုလုံလုံခြုံခြုံပြန်နိုင်ဖို့ဘာအာမခံချက်မှမရှိသေးပါဘူးဗျာလူခွင့်ရေးချိုးဖောက်မှုတွေရှိအောင်မလားအစားအစာလုံလောက်စွာရှိမလားတို့အိမ်ယာတွေကိုပြန်ရနိုင်မလားအလုတ်ကန်ရှားပွေးစားတောက်လို့ရမလားဆိုတာတွေကိုဒုက္ခသည်တွေအသေးချာမသိကြသေးပါဘူးဒါကြောင့်တို့တွေဘင်္ဂလားဒေ့ရှ်ကနေမပြန်ကြပါဘူးသူတို့ပြန်လဲအခြေချနိုင်မှုမြမအစိုးရကအာမခံချက်ပေးလာအောင်ကုလသမဂ္ဂနဲ့နိုင်ငံတကာကတွန်းအားပေးရပါလိမ့်မယ်
။ရခိုင်ပြည်နယ်အကြံပေးအဖွဲ့အပေါ်မှာရောဘယ်လိုမြင်တယ်လဲခင်ဗျ။သူတို့ရဲ့လုပ်ငန်းကိုင်ခန်းအခြေအနေတွေအလားအလာတွေကရောဘယ်လိုရှိမယ်လို့ထင်ပါသလဲ
။ Well it remains to be seen but I think the advisory board was a whitewashing
ဒါကတော့စောင့်ကြည့်ရမှာပေါ့လေ။ဒီအဖွဲ့ကအနာစာတွေကိုဖုံးပြီးပြီးပို့ဇက်တိုက်ထားတဲ့အဖွဲ့လိုမျိုးဖြစ်နေတယ်။တနေ့လုံးမှာနှစ်ခါစုံရတွေးကြမယ်လို့အဖွဲ့ဥက္ကဋ္ဌကပြောတယ်ဘလို့လုပ်ပြီးတော့အတိတ်ပဲရှိတဲ့လက်တွေကြတဲ့ထောက်ခံအကြံဉာဏ်ပေးနိုင်ပါလေနောက်ပြီးတော့အမှန်အတိုင်းပွင့်ပွင့်လင်းလင်းပြောတာမျိုးကြိုက်ပုံနဲ့မရဘူးအခုဒေါန်ဆန်းစုကြည်နဲ့သူတို့ကစီဝဲဝဲလုပ်ကြတယ်ကျွန်တော်ကဝင်းဝင်းပြောတော့ကျွန်တော်ကိုမပါစေဘူးပြောရရင်ဒီအဖွဲ့ရဲ့အလားအလာကမကောင်းပါဘူးအခုအချိန်ထိတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေနဲ့ပတ်သက်လို့အစိုးရချမှတ်ထားတဲ့မူဝါဒကအားနည်းနေတယ်အဲ့ဒါတိတ်မကောင်းဘူးပေါ့
အဲ့လိုဆိုရင်မြန်မာနိုင်ငံအနေနဲ့ဘာတွေဆက်ပြီးတော့လှုပ်ဆောင်သွားကြရမယ်လို့ထင်ပါတယ်ခင်ဗျ
I believe, one, the United Nations, the international community should not turn their back on Myanmar. They should participate in this repatriation.
ပထမချက်ကတော့ကုလသမဂ္ဂနဲ့နိုင်ငံကအတိုင်းဝိုင်းကဒီဒုက္ခသည်တွေအရေးကိုကြုံးမခိုင်းတဲ့ဒုက္ခသည်တွေပြန်ပို့ရေးကိုအစီအစဉ်ကိုဆက်ပြီးစီစစ်ပံ့ပိုးသွားရမယ်လို့ပြောကြတယ်။လူတွေတက်ပြီးစုပြုံမြုပ်နှံထားတယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးရေးအသေးချာလုပ်စေခြင်းနဲ့ပြီးတော့အဖမ်းခံထားတဲ့ရိုက်တာသတင်းတော်တွေကိုလွှတ်ပေးစေခြင်းနဲ့ပို့ပြီးအရေးကြီးတာကတော့လက်တွေ့အဖြေရှာတဲ့နေရာမှာလက်တွေ့ခံစားခဲ့ကြရတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အသံကိုနားထောင်ပြီးတချို့နေရာတွေမှာပါဝင်စေခြင်းနဲ့
ဟုတ်ကဲ့ပါအဲနောက်ဆုံးမိကွန်းတစ်ခုအနေနဲ့မြေရနာကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကိုအခုခါမှာဒီမိုကရေစီလမ်းမပေါ်လျှောက်လှမ်းနေပြီလို့အားလုံးကအသိအမှတ်ပြုထားကြပါတယ်ဒီတော့မြန်မာနိုင်ငံမှာတိုးတက်မှုတွေအနေနဲ့ဘာတွေများတွေ့ထားပါသလဲမြန်မာအစိုးရကရောအခုအခါမှာလမ်းမှန်ကမ်းမှန်သွားနေပြီလို့ထင်ပါလားခင်ဗျ
No, it's not on the right track because the military dominate the human rights issues, the refugee issue. Aung San Suu Kyi and the military should reach an understanding.
စစ်တပ်ကမိုးစားသွားမှုတွေကြောင့်ဒုက္ခသည်အရေးလူခွင့်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်လို့အမြင်ကြည်လင်မှုတာဝန်ယူမှုရှိဖို့ဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်နဲ့အချင်းချင်းနားလည်မှုရရှိဖို့လိုပါတယ်။မြန်မာပြည်သူတွေနဲ့ရိုဟင်ဂျာတွေအတူတကွအေးအေးချမ်းချမ်းလက်တွဲနေနိုင်ဖို့ဒေသခံတွေကိုဘဝကိုပြန်လဲထူထောင်နိုင်အောင်အမေရိကန်တို့ကနေဒါတို့ဥရောပတို့အာဆီယံတို့အားလုံးပါဝင်ပြီးပံ့ပိုးဆောင်ရွက်ပေးဖို့လိုသလိုကမ္ဘာ့ဘဏ်ကလည်းပူးပေါင်းကူညီပါဝင်ဖို့လိုပါတယ်
။ဟုတ်ကဲ့ဝင်းကြီး Richardson ခင်ဗျာကျွန်တော်တို့အခုလို Skype ဗီဒီယိုကနေပြီးတော့တစ်ဆင့်အချိန်ပေးပြီးတော့ရှင်းလင်းပြောပြသွားတာတွေအတွက် RFA ကကျေးဇူးအထူးပဲတင်ရှိပါတယ်ခင်ဗျာ။